လေးစားရတဲ့သောတာရှင်များရှင်ဒီမိုကရေစီတော်လှန်ရေးအတွက်ဒေါ်အေးမြင့်တန်းနှစ်ရှည်ထောင်ဒဏ်ကြခံရတဲ့အခါတမီးနှစ်ယောက်သားနှစ်ယောက်ကိုပူပန်ရတဲ့မိခင်စိတ်ကိုအခုလိုပြောပြပူပါတယ်ထောင်ကျမိန်းမသားတယောက်ရဲ့ခံစားမှုကရင်ထဲမှာတော်တော်ကိုပူရပါတယ်စစ်ကြောရေးမှလည်းကငါလွတ်မှလွတ်ပါမလားဆိုတာကနံပါတ်၁အပူပါမလွတ်လို့ထောင်ကျသွားတော့လေအိမ်ရဲ့ပြဿနာကိုပူရပါတယ်မိခင်မရှိတော့ကလေးတွေရဲ့ပညာရေးပြီးဆုံးအောင်သင်ကြားနိုင်ပါမလားနေ့စဉ်စားဝတ်နေရေးကိုဘလို့များဖြည့်ရှင်းကြပါမလဲဆိုတာကိုမတွေးမိအောင်နေလဲခေါင်းထဲရောက်လာပါတယ်အန်တီအေးထောင်ထဲရောက်ပြီးမကြားခင်မှာပဲသမီးကြီးနိုဘယ်အေးအဖမ်းခံရပါတယ်ထောင်ထဲ42နှစ်ချခံရပါတယ်မြင်းညံထောင်ပို့လိုက်တယ်ဆိုတဲ့သတင်းကြတော့အန်တီတော်တော်လေးခံစားလိုက်ရတယ်သမီးကြီးဘလို့များနေပါမလဲသမီးရဲ့ဘဝလုံခြုံမှုကိုပါအန်တီတွေးမိတာပါအန်တီနှလုံးသွေးတို့ရောဂါပိုးပြီးတိုးသွားတယ်သမီးငယ်ကအမေကိုတလှဲ့အမကိုတလှဲ့ထောင်ဝင်စာလာတွေ့ရပါတယ်သမီးငယ်ကအမေကိုစိတ်ချမ်းသာအောင်အိမ်မှာအဆင်ပြေတယ်မမေလို့ဘလောက်ပဲပြောပြောသမီးမျက်လုံးကိုကြည့်ရင်သိတာပေါ့သမီးအမူအရာကိုကြည့်ရင်လည်းသိတယ်ပါလီနှစ်ယောက်နဲ့သူတို့အဖေလဲအလှဲ့ကြလာတွေ့တယ်။အန်တီခင်မုံကိုမောင်ကစာအုပ်အဟောင်းရောင်းပြီးအိမ်ရဲ့စည်းဝါးရေးကိုကြားခံပေးတယ်။သမီးငယ်ကအိမ်မှာစာသင်နေ။ဒါလေးကမိသားစုစားလောင်ယုံပဲရမယ်ဆိုတာအန်တီသိတာပေါ့။အန်တီတို့အတွက်ထောင်ဝင်စာတွေ့နိုင်ဖို့မိသားစုတွေဘက်လောက်ချိုးချံချွေတာပြီးလာရတယ်ဆိုတာတွေးမိတိုင်းရင်ထဲနားနေအောင်ခံစားရတယ်။ထောင်ဝင်စာလာမတွေးနဲ့လို့အန်တီပြောခဲ့ပါတယ်။သမီးငယ်ကထောင်ဝင်စာမှမျက်ရည်ကျတယ်။သမီးမျက်ရည်မြင်တော့အန်တီစိတ်ထိခိုက်ရပါတယ်။အန်တီခင်မုန်းရဲ့စေတနာမြတ်တာသမီးငယ်ရဲ့စေတနာမြတ်တာတွေအပြင်ရဲဘော်မိတ်ဆွေတွေရဲ့စေတနာမြတ်တာကြောင့်အန်တီထောင်တွင်းဘဝတွေကိုကျော်ဖြတ်နိုင်ခဲ့တာပါ။ညနေဆောင်အချိန်ဆိုအန်တီနေတဲ့အခန်းကိုတော့ပိတ်ကြတယ်။ဒီတော့ပိတ်တန်းကအန်တီအတွက်စကလုံးတွေခံစားမှုတွေအများကြီးကိုပေါ်ပြနေတာဖြစ်ပါတယ်မိသားစုနဲ့ခွဲခွာရတယ်မိသားစုကိုချစ်ခင်စိတ်စိုးရင်ပူပန်စိတ်တွေအပြင်အန်တီယုံကြည်ချက်ပန်းနိုင်ဂုံတိတ်ခါတွေအိုးအားလုံးရောထွေးနေတဲ့အပန်းတွေပါထောင်အာနာပိုင်တွေရဲ့ခရာမှုတ်တန်ဘာယာရဲ့တန်ချောင်းခောက်တန်တွေကအချင်းထောင်ရဲ့အချိန်နာကြီးတွေပါဒီလိုအချိန်တွေကိုအန်တီတို့နိုင်ငံရေးအချင်းသူအချင်းသားအားလုံးကကို့ယုံကြည်ချက်နဲ့ဖြတ်တန်းကြပါတယ်တဲ့ICRC ကဘာချက်ချင်းကြီးရဲ့အကူအညီနဲ့မြင်းညံထောင်ကနေမတ်နိုဘယ်အေးကိုအန်တီအေးရှိရာမြောင်းမြထောင်ကိုပို့ဆောင်ပေးခဲ့ပါတယ်2005ဇူလိုင်6ရက်နေ့မှာအန်တီအေးတို့သားအမိမြောင်းမြထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်ထောင်မကြခင်ကကျမ်းမာဝါဖြိုးခဲ့တဲ့အန်တီအေးကအသားရည်တွေခန်းချောက်ပြီးပိန်ကျလာပါတယ်မိသားစုမိတ်ဆွေများနဲ့ပြန်လည်ဆုံတွေ့ခွင့်ရလို့ပျော်ရွှင်နေတဲ့အန်တီအေးတို့အိမ်လေးမှာ88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကိုကိုကြီးတို့အဖွဲ့တွေအပြင် NLD အဖွဲ့ဝင်တွေလာရောက်နှုတ်ဆက်ကြပါတယ်။အချင်းထောင်ကလွတ်မြောက်ပြီးမကြခင်မှာပဲအန်တီအေးလေဖြန်းသွားလို့တင်ငန်းညိုစံပြဆေးရုံကြီးမှာဆေးကုသခံလိုက်ရပါတယ်။အန်တီအေးဆေးရုံတက်နေစင်းမှာသတင်းလာမိတဲ့ဘဘသခင်အုံးမြင့်နဲ့ဆွေဆွေတို့ရဲ့အားပေးစကားတွေကိုကျမအခုထိကြားရောင်နေတော့မှာစေကူတာမှုခံယူပြီးချိန်မှာအန်တီအေးဒုတ်ကောက်ကိုအားပြုပြီးရှောက်ခဲ့ရပါတယ်။ဒီဒုတ်ကောက်နဲ့ပဲအဖွဲ့ချုပ်ယုံရွှေကုန်းတိုင်းအထိပါတီတာဝန်ထမ်းဆောင်ဖို့လာခဲ့ပါတယ်။အန်တီအေးရဲ့ဇွဲတတ္တိအာမန်ကအဖွဲ့ချုပ်အမျိုးသမီးတွေကိုကိုစားပြုခဲ့ပါတယ်။ကျမတို့မြန်မာပြည်နိုင်ငံရေးကောင်းကင်မှာလေဘလူထန်းနေမိုးသားတိမ်လိပ်တွေဘလူရွေ့နေတဲ့ဆိုတာမြင်နေရပါတယ်။ကျမတို့အပေါ်လွှမ်းမိုးနေတဲ့တိမ်ထုတိမ်ဆိုင်ကြီးကပြောက်ွယ်လွင့်စင်သားချင်းမရှိသေးပါဘူး။အန်တီအေးတို့သားမိအချင်းထောင်ကလွတ်မြောက်ပြီးနှစ်နှစ်ကျော်အကြာမှာအန်တီအေးသမီးမတ်နိုဘယ်အေးဒုတိယအချိန်မြောက်ထောင်ကျခဲ့ရပါတယ်။အိမ်ရှင်တို့ဧည့်စင်းစစ်မယ်ဆိုတဲ့အတန်းကြောင့်အန်တီအေးကိုယ်တိုင်တကားဖွင့်ပေးခဲ့ပါတယ်။အဲ့ဒီတကားကနေပဲသမီးနိုဘယ်အေးအိမ်အပြန်ကိုအန်တီအေးအခုချိန်ထိစောင့်မျှော်နေရတော့မှာခဏမေးမြန်းခြင်းလို့လိုက်ခဲ့ပါဆိုတဲ့စကားကိုနှစ်ရှည်ထောင်ထန်းကြခံခဲ့ရတဲ့အဖွားတော်ကြီးကြီးကအခုလိုပြောပူပါတယ်။သူတို့ကတို့ကိုနတ်သက်နဲ့ခေါ်ပြီးလူသက်နဲ့ထားတာတဲ့။အခုလဲမတ်နိုဘယ်အေးကိုအာနာပိုင်တွေကခဏပါဆိုခေါ်သွားပြီးထောင်ထန်း12နှစ်ချမှတ်လို့မုံရွာအချင်းထောင်ကိုပို့ခဲ့ပါတယ်။ရန်ကုန်ကနေမုံရွာအချင်းထောင်အထိမိခင်ဒေါ်အေးမြတ်တန်းထောင်ဝင်စာ တွေ့ခဲ့ရပါတယ်။လေးစားရတဲ့တောတာရှင်များရှင်မြမပြည်မှာအကျဉ်းထောင်38ထောင်ရှိပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းကဗျားဆရာနှင်းခါမှုကအခုလိုပြောပူပါတယ်။တောင်တိုင်းမှာဆန်နှကူးမရှိပင်မဲ့ထောင်တိုင်းမှာနိုင်ငံရေးအကျဉ်းသားရှိတယ်တဲ့။မုံရွာအကျဉ်းထောင်မှာအကျဉ်းကြခံနေရတဲ့နိုင်ငံရေးအကျဉ်းသူမတ်နိုဘဲအေးအတွက်စိုးရိမ်ပူပန်နေရတဲ့ဒေါ်အေးမြင့်တန်းရဲ့မိခင်စိတ်ကိုကျမတို့အကျဉ်းချင်းဂုံပြုတ်လိုက်ရပါတယ်ရှင်။တောတာရှင်များမျှဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ။